ယူကရိန်းအရှေ့မြောက်ပိုင်းမှာဒုတိယနေ့ဖြစ်တဲ့ပြင်းထန်တဲ့တိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးအဲ့ဒီဒေသကမြို့ရွာ၅ခုကိုရုရှားတပ်တွေသိမ်းပိုက်နိုင်ပြီလို့ရုရှားကာကွယ်ဝင်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။ဒါပေမဲ့ယူကရိန်းကတော့အတည်မပြုပါဘူး။ရုရှားကာကွယ်ဝင်ကြီးဌာနကရုရှားတပ်တွေဟာရုရှားပိုင်းဘဲလ်ကရော့ဖ်ဒေသနဲ့ကပ်ရမှာရှိတဲ့ယူကရိန်းပိုင်းခါခီယဖ်ဒေသတွေကတက်တန်နီဖ်ဟိုဟာစစ်ဘိုင်ရိုစစ်ကာပိုင်နာနဲ့စတာလက်ချာရွာတွေကိုသိမ်းပိုက်ထားနိုင်ပြီလို့ကြေညာတာဖြစ်ပါတယ်။ယူကရိန်းရာရှိတွေကတော့ရုရှားတွေအခုလိုသိမ်းပိုက်နိုင်ပြီဆိုတာကိုအတိမပြုသေးပါဘူး။ဒါပေမဲ့စီးရီးလေလာတဲ့ဌာနကတော့ရုရှားဘက်ကအနည်းဆုံးရွာရွာကိုတော့သိမ်းထားနိုင်တာသိကြတယ်လို့ပြောပါတယ်။ဝါရှင်တန်ချင်းဆိုင်မူဝါဒရေးရာဌာနကတော့အခုနောက်ဆုံးရုရှားတွေရဲ့ဒီအောင်မြင်မှုဟာမဟာဗျူဟာအရေးပါတယ်လို့ပြောပါတယ်။ခါခီယဖ်အုပ်ချုပ်ရေးမှူးကလည်းနေဆက်ကနေ2မိုင်3မိုင်လောက်အကွာမှရှိတဲ့ဒီရွာ9ရွာမှာတိုက်ပွဲတွေဖြစ်ပွားနေတယ်လို့ပြောပါတယ်။ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကလည်းခါခီယဖ်ဒေသတွေကနေဆက်ရွာ900ဝန်းကျင်တဝိုင်းမှာတိုက်ပွဲတွေဖြစ်ပွားနေကြောင်းနဲ့ဒုစရိုက်တောင်ပိုင်းဒေသမှာအခြေအနေဟာအထူးတင်းမာနေတယ်လို့စနေနေ့ရုပ်သံမင်းကောမှပြောပါတယ်။ရုရှားရီထိုးစစ်ဆင်လာတဲ့အတွက်ဒေသခံ1900ကျော်လောက်နေနေဆွန့်ခွာပြီးဘေးလွတ်ရာရှောင်ပြေးနေရတယ်လို့လည်းယူကရိန်းအာဏာပိုင်တွေကပြောပါတယ်။